ဗြိတိသျှလူငယ်နှူးတပ်ဖြတ်ခံခဲ့ရတဲ့လက်ကျုံးလူတမှုနဲ့ပတ်သက်လို့တည်တံပေးချင်းခံထားတဲ့မြန်မာရွှေ့ပြောင်းလူငယ်နှူးရဲ့အယူခံကိုထိုင်းဗဟိုတရားရုံးချုပ်ကိုတင်ပြရမယ်ရမရောက်ခင်မှာပဲထိုင်းရှင်နေများကောင်စီကအနောက်အယူခံတင်မဲ့ရက်ကို9ချိန်မြောက်ဖြစ်နောက်တလ2ခွင့်ပြုဖို့ဒီကနေ့ဇူလိုင်လ18ရက်နေ့မှာတင်ပြခဲ့တာကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်။အပြည့်အစုံကိုတော့ VA ထိုင်းခြေဆိုင်သတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလ၁ရက်နေ့ကနေပယ်ချလိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့ပုံကင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းရှင်နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းဗဟိုတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေခဲ့ကြတာပါ။ဇူလိုင်လ၁၈ရက်နေ့မှာတော့အယူခံရက်ကိုထိုင်းရှင်နေများကောင်စီဘက်ကနောက်ထပ်တစ်လထပ်တိုးတောင်းခဲ့ရမှာခွင့်ပြုခဲ့ကြောင်းမြန်မာတန်ယုံကိုစားတရားခဏ်တွေရဲ့အကျိုးကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်ကပြောပါတယ
်21ရက်8လ2018ခုရဲတလာတို့ရပါတယ်အယူခံတက်နောက်ဆုံးအစီအမင်းဆုံးတရားရုံးကိုအယူခံတက်ဖို့အတွက်ပြင်ဆင်ခဲ့တာအခုဟာ9လ5ချိန်ရောက်ပါလိမ့်အဲ့တော့အဲ့ဒီတလာအတွင်းမှာတော့အတင်မဲ့လို့ထင်ပါတယ်အဲ့တော့အဲ့လိုတင်ဖို့အတွက်လည်းသူတို့အဲဆိုင်ရှင်တွေကောင်စီနေရာတော့စီစဉ်ပြီးလို့ပြောပါတယ်ပြမပြီးရှေ့နေကျုံရုံးနဲ့လှအကြောင်းကြားတယ်နောက်သူနဲ့တမကြီးနဲ့စကားပြောပြတယ်
အယူခံကိုပို့ပြီးတော့ပြင်ဆင်နိုင်အောင်မြန်မာနိုင်ငံဘက်ကမှုကင်းဆိုင်ရာကျွမ်းကျင်သူတွေဥပဒေပညာရှင်တွေရဲ့အကြံပြုချက်တွေနဲ့အတူထိုင်းရှင်နေများကောင်စီဘက်ကပို့ပြီးတော့ပြင်ဆင်နိုင်အောင်အယူခံရက်ကိုထပ်တိုးတောင်းခဲ့ရတာဖြစ်တယ်လို့လည်းဆိုပါတယ်မြန်မာရှေ့ပြောင်းလို့သမားခံမှန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့ကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှုတ်ကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်